တရုတ်နိုင်ငံဘေကျင်းမြို့တော်မှာအပူချိန်30ပြည့်ချက်ကိုဒီနေ့တောက်ကြာနေ့မှာအမြင့်ဆုံးအနီးအောင်ဆင့်သတ်မှတ်လိုက်ပါတယ်။ဒီနေ့နေ့လေကမြို့တော်ရဲ့နေရာတော်တော်များများမှာအပူချိန်ဟာ42ဒီဂရီဆယ်ဆီယပ်ဖာရင်ဟိုက်နဲ့ဆိုရင်136ဒီဂရီဆယ်ဆီယပ်ကျော်နေ့ရက်စတိုက်ဖြစ်နေတာဟာနှစ်ပေါင်း50ကျော်အတွင်းပထမဆုံးဖြစ်တယ်လို့အကြီးအကဲမိုးလေဝသဌာနတာဝန်ရှိသူကပြောပါတယ်။ဇွန စ်ဖြစ်ခဲ့ပါတယ်1962ခုနှစ်ကတင်ခဲ့တဲ့အပူဆုံးစံချိန်ကတော့ 40.6 ဒီဂရီဆယ်စီယပ်စ်ပဲရှိပါတယ်။တချို့နေရာတွေမှာလေအေးပိစက်တွေအိမ်တိုင်းဖွင့်ကြလို့မီးပြတ်တဲ့အထိဖြစ်ခဲ့ပါတယ်။အခုလိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာအပူချိန်တတိပိစက်အမြင့်ဆုံးထုတ်ပြန်ထားရတဲ့အချိန်မှာကဘာကြီးပူနွေးလာပြီးရာသီဥတုဖောက်ပြန်မှုကိုတားဆီးနိုင်ဖို့ပြင်သစ်နိုင်ငံမှာပြုလုပ်တဲ့ထိပ်သီးညီလာခံမှာကဘာနိုင်ငံတွေကဆွေးနွေးနေကြပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာရာသီဥတုဖောက်ပြန်မှုလို့တုံ့ပြန်နိုင်မှုတစ်တောတွေကိုကာကွယ်ဖို့အတွက်လည်းဆွေးနွေးနေကြပါတယ်ရှင်။